အမေရိကန်နိုင်ငံတွင်ကိုရိုနာဗိုင်းရပ်စ်ကူးစက်ပြန့်ပွားမှုတိုက်ချက်ဖို့ကြိုးစားမှုအစိတ်အပိုင်းတစ်ခုဖြစ်နေ။နိုင်ငံတွင်ဘလို့ပုံစံနဲ့သွာလာတာမျိုးဖြစ်ဖြစ်နှာခေါင်းစည်းမတက်မနေတဲ့စီကန်းသတ်မှတ်ချက်ကိုအမေရိကန်ကူးစက်ရောဂါကာကွယ်ရေးနဲ့ထိန်းချုပ်ရေးဗဟိုဌာန CDC ကတောက်ကြံတဲ့ညနေမှာထုတ်ပြန်လိုက်ပါတယ်။ဒီကန့်သတ်ချက်အမိန့်ဟာအမေရိကန်ရှေ့ပိုင်းစံတော်ချိန်တနင်္လာနေ့ညတကောင်းရံမှာစတင်မှာဖြစ်ပါတယ်။ဒီကန့်သတ်မှုအရဘလို့ရင်းအမျိုးအစားနဲ့ဖြစ်ဖြစ်အမေရိကန်နိုင်ငံကိုလာရောက်သူတွေဒါမှမဟုတ်နိုင်ငံတွင်ခီးသွွားသူတွေအတွက်ရင်းအတွင်းနဲ့အတက်အဆင့်လောက်ချင်တွေမှာနှာခေါင်းစီးတက်ဖို့လိုအပ်တယ်လို့နိုင်ငံတွင်ခီးသွွားလာတဲ့ဗုဒ္ဓယုံတွေအဝေးပြေးခိတ်လို့နေရာတွေအားလုံးမှာလည်းနှာခေါင်းစီးတက်ဆင်ဖို့လိုအပ်ပါတယ်။အမေရိကန်တရားပို့ဆောင်ရေးစနစ်တစ်ခုလုံးမှာနှာခေါင်းစီးတက်ဆင်တာကိုလိုအပ်ချက်တည်းအနေနဲ့ပြတ်ထန်းတာဟာအမေရိကန်နိုင်ငံသားအားလုံးကိုအကာအကွယ်ပေးဖို့ဖြစ်တယ်လို့ဒီကံရောဂါကာလအတွင်းမှာတော့စိတ်ချလက်ချခီးပြန်ပြီးသွားနိုင်ပြီလို့ယုံကြည်မှုရှိလာစေဖို့ဖြစ်ကြောင်းလည်းကြေညာချက်မှာဖော်ပြပါတယ်။ကိုရိုနာဗိုင်းရပ်စ်ကာယောဂါဆိုင်ရာစောင့်ကြည့်လေ့လာနေတဲ့ John Hopkins တက္ကသိုလ်စစ်တမ်းအရစနေနေ့မှာပဲကမ္ဘာတစ်လွှားဒီယောဂါအကူးဆက်ခံရသူက102တန်းကျော်ရှိသွားပြီဖြစ်ပါတယ်။အမေရိကန်ကကူးဆက်သူ26တန်းနီးပါးနဲ့အများဆုံးဖြစ်ပြီးအိန္ဒိယက17တန်းနီးပါးနဲ့ဒုတိယအများဆုံးဖြစ်သလိုဘရာဇီးလ်ကကူးဆက်သူ9တန်းကျော်နဲ့တတိယအများဆုံးဖြစ်ပါတယ်။